This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar Spring Revolution. Radio NUG is transmitting from shortwave 16 meter, 17.79 megahertz at 8:30 a.m. and 25 meter, 11.94 megahertz at 8:30 p.m. Myanmar Standard Time.မင်္ဂလာပါရှင်။အမျိုးသားညီညွတ်ရေးအစိုးရရဲ့အတံလွတ်ဌာန Radio NUG ကိုမန္တလေး၈နိုင်ခွဲမှာလိုင်းတူ60မီတာ19.9 MHz နဲ့ညပိုင်း၈နိုင်ခွဲမှာလိုင်းတူ95မီတာ17.6 MHz တို့မှာဓာတ်ရိုက်ဖမ်းယူနားဆင်နိုင်ပါပြီရှင်။မင်္ဂလာအပေါင်းနဲ့ကြည့်ဆုံကြပါစေ။အခုချိန်ကစပြီး Radio NUG Season 2ကိုဓာတ်ရိုက်အတံလွှင့်ပေးနေပါပြီ။
မြန်မာနိုင်ငံသူနိုင်ငံသားအပေါင်းတဘာဝပေးစစ်အာဏာရှင်ဘေးတို့မှကင်းဝေးပြီးကိုယ်စိတ်နှစ်ပါးအေးချမ်းလုံခြုံကြပါစေလို့ Radio NUG ဖွဲ့သားများမှဆုတောင်းမေတ္တာပို့သလိုက်ပါတယ်ခင်ဗျာမင်္ဂလာနံနက်ခင်းပါခင်ဗျာဒီကနေ့2024ခုနှစ်နိုဝင်ဘာလ17ရက်နေ့ Radio NUG ရဲ့မနက်ပိုင်းစီစဉ်များကိုစတင်ထုတ်လွှင့်ပေးပါတော့မယ်ပထမဦးစွာ Radio NUG စစ်ရေးသတင်းကောင်းနှုတ်ချက်ကိုຫນွေဦးအလင်ငါကဖတ်ကြားတင်ပြပေးမှာဖြစ်ပါတယ်ခင်ဗျာ
2024ခုနှစ်နိုဝင်ဘာလ17ရက်နေ့မနက်ခင်းစစ်ရေးသတင်းကောင်းနှုတ်ချက်များကိုတင်ပြပေးသွားမှာဖြစ်ပါတယ်ဘူတီတောင်မှာစစ်ရှောင်းများခိုးလုံနေတဲ့ဖုန်ကြီးကျောင်းနှစ်ကျောင်းကိုစစ်ကောင်စီကဘုံကျဲခဲ့တာကြောင့်ရဟန်းတပါအပါဝင်9ဦးထိခိုက်ဒဏ်ရာရရှိတဲ့သတင်းကိုတင်ပြပေးကြပါတယ်ရခိုင်ပြည်နယ်ဘူတီတောင်မြို့အမှတ်9ရပ်ကွက်ရှိစစ်ရှောင်းများနေထိုင်ရာမြစိန်ရောင်ဖုံကြီးကျောင်းနဲ့အမှတ်2ရပ်ကွက်ကလမ်းမဖုံကြီးကျောင်းကိုစစ်ကောင်စီကဘုံကျဲတက်ခိုက်ခဲ့တယ်လို့ AB News ကဖော်ပြထားပါတယ်။နိုဝင်ဘာလ10ရက်မနေ့2နာရီ45မိနစ်အချိန်မှာမြစိန်ရောင်ဖုံကြီးကျောင်းကိုစစ်ကောင်စီက Jet Fighter နဲ့ Cluster Bomb အသုံးပြုဘုံကျဲတက်ခိုက်ခဲ့ရာရဟန်းတပါးအပါဝင်3ဦးထိခိုက်ဒဏ်ရာရရှိခဲ့တယ်လို့ဆိုပါတယ်။ဒဏ်ရာရရှိခဲ့တဲ့သူတွေမှာတပ်တော်62နှစ်တိတ်ခါတော်ရှစ်ဝါရှိဦးဇဝနာအသက်45နှစ်အရွယ်40နှစ်အသက်17နှစ်အရွယ်မိုးခန့်တို့ဖြစ်ပါတယ်။အလားတူမနေ့2နာရီ42မိနစ်ခန့်မှာလမ်းမဖုံကြီးကျောင်းကို Jet Fighter နဲ့ပေါင်300ဘုံနဲ့ဘုံကျဲတိုက်ခိုက်ခဲ့တာကြောင့်စစ်ဘေးရှောင်ပြည်သူနှုတ်ဦးထိခိုက်ဒဏ်ရာရရှိခဲ့ပါသေးတယ်။ဒဏ်ရာရရှိခဲ့သူများမှာအသက်42နှစ်အရွယ်ချစ်စုမာနဲ့အသက်32နှစ်အရွယ်အောင်သူခေါ်ညီဘူးတို့ဖြစ်ပါတယ်။တန်ရပြင်းထန်စွာရရှိခဲ့တဲ့ဥဖော်ဒီမှာနီးစက်ရာဆေးရုံမှာစိတ်ကူးတမှုခံယူနေရပြီးခြေထောက်ဖျက်ရနိုင်ခြေရှိတယ်လို့သိရှိရပါတယ်ခင်ဗျာ။တန်ရွှဲမျိုးကိုစစ်ကောင်စီကဘုံကျဲတိုက်ခိုက်ခဲ့ရာစိတ်ဝေဒနာသိအမျိုးသမီးအပါအဝင်နှစ်ဦးသေဆုံးခဲ့တဲ့သတင်းကိုတင်ပြပေးကြပါမယ်။ရခိုင်ပြည်နယ်တန်တွဲမြို့ကိုစစ်ကောင်စီကဘုံကျဲတိုက်ခိုက်ခဲ့ရာစိတ်ဝေဒနာသိအမျိုးသမီးတဦးအပါအဝင်အမျိုးသမီးနှစ်ဦးပွဲချင်းပြီးသေဆုံးသွားခဲ့တယ်လို့ AB News ကဖော်ပြထားပါတယ်။နိုဝင်ဘာလ10ရက်နေ့မနက်3နာရီဝန်းကျင်မှာတန်တွဲမြို့အန်ဒေါ်တဒါထိတ်ကိုစစ်ကောင်စီက Jet Fighter နဲ့ပေါင်900ဘုံတစ်လုံးကျဲချတိုက်ခိုက်ခဲ့တာလို့ဆိုပါတယ်။ဘုံကျဲတိုက်ခိုက်မှုကြောင့်တဒါအနီးရှိဒေါ်အေးကျော့စိန်စားတောက်ဆိုင်ကဆိုင်ပိုင်ရှင်ရဲ့ဇနီးအသက်34နှစ်အရွယ်မဆုစုလိုက်နဲ့ဆိုင်နီးမှာအိတ်နေတဲ့စိတ်ဝေဒနာတဲ့အမျိုးသမီးတူတေဆုံးခဲ့ပါတယ်။ဒါပြင်တန်တွဲမြို့အမှတ်ရှိရွက်က TMP ဆက်ယုံကိုမနေ့3:15မိနစ်အချိန်မှာဘုံနှလုံးကျဲချတိုက်ခိုက်ခဲ့တာကြောင့်ဆက်ယုံတွင်ထိခိုက်ပျက်စီးခဲ့ကအမိုးနီးယားဓာတ်ငွေများပြန့်နှံ့မှုအနေငယ်ဖြစ်ပွားခဲ့တယ်လို့သိရှိရပါတယ်ခင်ဗျာ။အော်တိုဝါလာအတွင်းရော့ဒေတာမှာ၄ကြောင်းတိုက်ခိုက်မှု၈ကြိမ်ပြုလုပ်ခဲ့ရမှာ၁၂ဦးသေဆုံးခဲ့ပြီး38ဦးဒဏ်ရာရရှိခဲ့တဲ့သတင်းကိုတင်ပြပေးကြပါတယ်။စကိုင်းတိုင်းရော့ဒေတာမှာအော်တိုဝါလာအတွင်းမှာစစ်ကောင်စီက၄ကြောင်းတိုက်ခိုက်မှု၈ကြိမ်ပြုလုပ်ခဲ့တာကြောင့်ပြည်သူ၁၂ဦးသေဆုံးခဲ့ပြီး38ဦးထိခိုက်ဒဏ်ရာရရှိခဲ့တယ်လို့ပြင်စမမန်တိုင်းCivil Civilians Group ကထုတ်ပြန်ကြေညာထားပါတယ်။၄ကြောင်းတိုက်ခိုက်မှုများမှာဂံကောမြို့နယ်မှာ3ကြိမ်ကျင်းလင်းမြို့နယ်မှာ3ကြိမ်နဲ့စောမြို့နယ်မှာ2ကြိမ်ပြုလုပ်ခဲ့ပြီးစောမြို့နယ်ပန်းဆန်ရွာကိုဒရုန်းနဲ့တိုက်ခိုက်ခဲ့ကာကျန်ဒေသများကိုတော့တိုက်လေယာဉ်များနဲ့ဘုံကျဲတိုက်ခိုက်ခဲ့တာဖြစ်ပါတယ်။ကံကောမြို့နယ်က၄ကြောင်းတိုက်ခိုက်မှု3ကြိမ်အတွင်းအရသာ3ဦးသေဆုံးက15ဦးထိခိုက်ဒဏ်ရာရရှိခဲ့တယ်လို့သိရှိရပါတယ်။ဒါ့အပြင်ထင်းလင်းမြို့နယ်က၄ကြောင်းတိုက်ခိုက်မှု3ကြိမ်အတွင်းအရသာ6ဦးသေဆုံးက9ဦးဒဏ်ရာရရှိခဲ့ပြီးနောက်စောမြို့နယ်က2ကြိမ်အတွင်း2ဦးသေဆုံးက 14 ဦးတရားရရှိခဲ့တယ်လို့သိရှိရပါတယ်။ယောဒေတာပြည်သူ့ကာကွယ်တပ်ဖွဲ့ YPDF ကယောဒေတာလေကြောင်းတိုက်ခိုက်မှုများနဲ့ပတ်သက်ပြီးလူမျိုးတုံးတပ်ဖြတ်မှုကျူးလွန်ခြင်းဖြစ်ကြောင်းအောက်တိုဘာလ18ရက်နေ့ကထုတ်ပြန်ကြေညာထားပါတယ်ခင်ဗျာ။နှစ်လအတွင်းဗိုလ်ကြီး4ဦးရဲအုပ်2ဦးပါဝင်တပ်သားနဲ့ရဲ49ဦးပြည်သူ့ရင်ခွင်ခိုလုံတဲ့တရင်ကိုတင်ပြပေးကြပါတယ်။အမျိုးသားညီညွတ်ရေးအစိုးရပြည်သူ့ရင်ခွင်အကောင့်ထဲဖော်ဆောင်မှုဗဟိုကော်မတီနဲ့ကာကွယ်ဝင်ကြီးဌာနကုကဲမှုအောက်ရှိ PDF တရင်များပကဖများတို့ဆက်သွယ်က2024ခုနှစ်စက်တင်ဘာနဲ့အောက်တိုဘာလအတွင်းတပ်သားနဲ့ရဲ49ဦးပြည်သူ့ရင်ခွင်ခိုလုံခဲ့ကြောင်း NUG ကာကွယ်ဝင်ကြီးဌာနမှတရင်ထုတ်ပြန်ထားပါတယ်။အရာရှိအစဉ်ဗိုလ်ကြီး4ဦးရဲအုပ်2ဦးပါဝင်တပ်သားနဲ့ရဲ49ဦးအာဏာသိမ်းကြမ်းဖက်စစ်ကောင်စီကိုဆွန့်ခွာကာပြည်သူ့ဘက်သို့ရက်တီကူးပြောင်းလာခဲ့ခြင်းဖြစ်ပါတယ်။အဆိုပါ49ဦးအတွင်းမှာလက်နက်နဲ့တကွပြည်သူ့ရင်ခွင်ခိုးလုံလာသူများလည်းရှိပြီးလက်နက်ယူဆောင်လာသူများကိုအမျိုးသားညီညွတ်ရေးအစိုးရကာကွယ်ဝင်ကြီးဌာနကသတ်မှတ်ထားတဲ့လက်နက်တန်ဖိုးအလိုက်ဂုံပြုချင်းမြင့်ငွေများပေးအပ်ခဲ့တယ်လို့ဖော်ပြထားပါတယ်။စက်တင်ဘာနဲ့အောက်တိုဘာလအတွင်းပြည်သူ့ရင်ခွင်ခိုးလုံလာသူများယူဆောင်လာတဲ့လက်နက်မျိုးစုံ18လက်နဲ့ခဲယမ်းမိကြောင်များရရှိခဲ့တယ်လို့သိရှိရပါတယ်။အာနာသိန်းကျမ်းပတ်စစ်တပ်ရဲ့စစ်မှုထမ်းမိန့်ကြော်ညာကြောင်အတင်းအဓမ္မလူသစ်စုဆောင်ခံရသူများပါဝင်ပြည်သူ့ဘက်ရက်တီလိုတဲ့တပ်သားနဲ့ရဲများအနေဖြင့်ပြည်သူ့ရင်ခွင် Telegram @myanmarpeople တို့နှီးစက်ရာ PDF ပကဖများနဲ့မဟာမိတ်တိုင်းသားတော်လှန်ရေးအဖွဲ့အစည်းများကိုဆက်သွယ်ချိတ်ဆက်ကာပြည်သူ့ရင်ခွင်ခိုးလုံကြရန်တိုက်တွန်းအသိပေးထုတ်ပြန်ထားပါတယ်ခင်ဗျာ။အမတ်တစ်စစ်ဒေသပခောက်ကူကိုင်း P14019 တရင်မှာမွန်မန်တင်းနဲ့အပတ်စဉ်တင်းနန်းစင်ခန္ဓာပြုလုပ်တဲ့တရင်ကိုတင်ပြပေးကြပါတယ်။အမျိုးသားညီညွတ်ရေးအစိုးရကာကွယ်ရေးဝန်ကြီးဌာနအမတ်တစ်စစ်ဒေသပခောက်ကူကိုင်း P14019 တရင်မှာမွန်မန်တင်းနဲ့အပတ်စဉ်တင်းနန်းစင်ခန္ဓာအားနိုဝင်ဘာလ9ရက်နေ့မှာတက်ခွဲ1-3စုပေါင်း၍ကျင်းပပြုလုပ်ခဲ့ကြောင်းပခုတ်ကူခရိုင်အမှတ်19တရင်မှတည်င်းထုတ်ပြန်ထားပါတယ်။အခမ်းအနားမှာတရင်မှတာဝန်ရှိသူများတက်ခွဲမှုများဦးစီးကောင်းဆောင်များအသီးသီးမှရဲဘော်များအားမိကုံးပြောကြားခဲ့ပြီးတင်းနန်းတွင်ထူးချွန်ရဲဘော်များအားစုချင်းမြင့်ခြင်းရဲဘော်ရဲမေများမှတင်းနန်းစင်းရဲဘော်များအားဖျော်ဖြေမှုများနှင့်တင်းနန်းစင်းခန္ဓာအားကျင်းပဆောင်ရွက်ခဲ့တယ်လို့ဖော်ပြထားပါတယ်။အခမ်းအနားလေးဆောင်လုံခြုံရေးအန်ဒီအစိုးရစာဖြင့်မဟာမိတ်တရင်များထောက်ပို့ဧည့်သည်များအားမဖိတ်ကြားရသည့်အတွက်နားလည်ပေးပါရန်ထုတ်ပြန်ကြေညာထားပါတယ်ခင်ဗျာ။အခုတင်ပြခဲ့တဲ့စီးရီးသတင်းတွေကို Radio NUG သတင်းတောင်မင်းစစ်သွေးနဲ့ခါရှေတို့ကပေးပို့ထားခြင်းဖြစ်ပါတယ်။ကျွန်တော်ကတော့ຫນွေဦးလင်ငါပါ။
Radio NUG မှဆက်လက်အသံလွှင့်ပေးနေပါတယ်။စီရီးသတင်းကောင်းနှုတ်ချက်အပြီးမှာတော့ပြည်တွင်းသတင်းများကိုကျွန်တော်မင်းယူကဖတ်ကြားတင်ပြပေးမှာဖြစ်ပါတယ်ခင်ဗျာ။မင်္ဂလာပါခင်ဗျာ။ခုချိန်ကစပြီး2024ခုနှစ်နိုဝင်ဘာလ17ရက်နေ့မနက်ခင်းမှတင်ပြပေးမယ့် Radio NUG ပြည်တွင်းသတင်းများကိုကျွန်တော်မင်းယူကဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်ခင်ဗျာ။ပထမဆုံးသတင်းအနေဖြင့်တော်လန်အနုပညာရှင်မင်းမော်ကွန်ပါဝင်သည့်ဖြတ်ရုပ်ရှင်ဇာတ်ကားကိုအမေရိကန်ပြည်ထောင်စုတွင်ပထမဆုံးအကြိမ်အဖြစ်ပွဲဦးထွက်ပြသရာမှအမေရိကန်ဒေါ်လာ3000နီးပါးရရှိတဲ့သတင်းကိုတင်ပြပေးပါမယ်။တော်လန်အနုပညာရှင်မင်းမော်ကွန်ဦးဆောင်ပါဝင်သည့်ဖြတ်ရုပ်ရှင်ဇာတ်ကားကိုအမေရိကန်ပြည်ထောင်စုတွင်ပထမဆုံးအကြိမ်အဖြစ်ပွဲဦးထွက်ပြသခဲ့ရာမှအမေရိကန်ဒေါ်လာ3000နီးပါးရရှိခဲ့ကြောင်းသတင်းရရှိပါသည်။ဒရိုက်တာဆော A2 မှစီစဉ်တင်ဆက်သောဖြတ်ရုပ်ရှင်ဇာတ်ကားသည်တကမ္ဘာလုံးဆိုင်ရာပထမဦးဆုံးပွဲဦးထွက်အနေဖြင့်နယူးယောက်မြို့တွင်နိုဝင်ဘာလ9ရက်နေ့တွင်ပထမဆုံးစတင်ပြသခဲ့တာဖြစ်ပါသည်။အဆိုပါရုပ်ရှင်ဇာတ်ကားပထမပွဲစဉ်ကိုမွန်းလွဲ 12:30 မိနစ်အချိန်နှင့်ဒုတိယပွဲစဉ်ကိုမွန်းလွဲ 2:30 မိနစ်အချိန်တွင်နယူးယောက်မြို့ရှိ Walter W. Birch 3 Theater ၌ Helping Hands for Burma H2B မှစီစဉ်ပြသခဲ့ပြီးရုပ်ရှင်နှင့်ပတ်သက်သောအမှတ်တရပစ္စည်းလေးလံတင်ခြင်းရောင်းချခြင်းများအပြင်မြန်မာအစားအစာများလည်းရောင်းချခဲ့တယ်လို့သိရပါဗျ။ကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်ဦးကျော်မိုးထွန်းနှင့်နယူးယောက်မြို့ရှိမြန်မာညီအကိုမောင်နှမများ300ကျော်အားပေးခဲ့ကြပြီးရုပ်ရှင်ပွဲအပြီးမှာအနုပညာရှင်ကိုမင်းမော်ကွန်၊ကိုအောင်မြင့်မြတ်၊ကိုထက်မြတ်၊ကိုအိုက်ဇက်တို့ကိုယ်တိုင်အွန်လိုင်းမှတဆင့်ပရိသတ်များနှင့်တွေ့ဆုံနှုတ်ခွန်းဆက်စကားပြောကြားခဲ့ကာရရှိခဲ့သောရန်မုံငွေအားလုံးကိုတော်လိုင်းရင်အတွက်လိုအပ်သောနေရာများသို့တိုက်ရိုက်လှူဒန်းသွားခဲ့တယ်လို့သိရပါဗျ။ ကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်တန်အမတ်ကြီးဦးကျော်မိုးထွန်းကဒီအထိ၄နှစ်နီးပါးအထိရောက်လာတာကနုပညာရှင်တွေကရှေ့တန်းကပါဝင်ပြီးတော့2021ဖေဖော်ဝါရီ1ရက်နေ့ကနေရှေ့ဆုံးကထွက်လာပြီးတော့ကျွန်တော်တို့ကိုဆွဲခေါ်လိုက်တာအဲ့ဒီကလေးကကျွန်တော်ကျေးဇူးတင်ရှိခဲ့သလိုအခုလဲတောက်လျှောက်ကိုတက်ဆွမ်းနိုင်တဲ့အမှုပညာအားနဲ့လူတွေရဲ့စိတ်ကိုတွန်းအားပေးနေတဲ့အတွက်ကျေးဇူးတင်ရှိတယ်လို့ကျွန်တော်ပြောချင်ပါတယ်လို့ပြောကြားခဲ့ပါတယ်ခင်ဗျာဒုတိယသတင်းအနေဖြင့်ကုမင်းကပြန်လာတဲ့စစ်ခေါင်းဆောင်ကိုတရုတ်ဆောင်တချို့နေပြည်တော်လေစိတ်မှာကြိုတဲ့သတင်းကိုတင်ပြပေးပါမယ်ကုမင်းမြို့မှာကျင်းပတဲ့မဟာမဲခေါင်ထိပ်သီးအစည်းအဝေးပွဲနဲ့ဆက်ဆက်ဆွေးနွေးပွဲတချို့ကိုတက်ရောက်ခဲ့တဲ့ကျမ်းဖတ်စစ်ကောင်းဆောင်မင်းအွန်လိုင်းနဲ့အဖွဲ့ကိုနေပြည်တော်လေစိတ်မှာဒုတိယစစ်ကောင်းဆောင်စိုးဝင်းနဲ့စစ်ကောင်စီအတွင်ရေးမှူးအောင်လင်းတွေးတို့အနေအတူစစ်ကောင်စီဝါဒဖြန့်ဇက်ကားတွေမှာပါဝင်တရုတ်ဆောင်ကြတဲ့တရုတ်ဆောင်အချို့လည်းအကျိုးဆိုခဲ့ကြတာတွေ့ရပါတယ်စစ်တပ်ဝါဒဖြန့်ဇက်ကားတွေမှာပါဝင်လေးရှိတဲ့ရန်အောင်ဇင်ယောမောင်မောင်မေတန်းနုခန့်စီသူစိုးမြတ်သူစာမေတင်စာဦးဒိန်းတောင်ယုံလေးနဲ့အခြားအဆိုတော်တရုတ်ဆောင်တချို့ကြိုးဆိုခဲ့ကြပါတယ်ကျမ်းဖတ်စစ်ကောင်းဆောင်ဟာကုမင်းမှာတရုတ်ဝင်ကြီးချုပ်လီချန်းနဲ့တွေ့ဆုံခဲ့သလိုအိန္ဒိချင်းနိုင်ငံကခေါင်းဆောင်တချို့နဲ့လည်းတွေ့ဆုံခဲ့ပါတယ်ခင်ဗျာဆက်လက်ပြီးတရုတ်မြန်မာစင်ဖြူနယ်စပ်ကိမ်းမှာတနိုင်တပိုင်ကုန်ပစ္စည်းတည်ယူခွင့်ကိုတရုတ်ပိတ်ပင်တဲ့သတင်းကိုတင်ပြပေးပါမယ်တရုတ်မြန်မာစင်ဖြူပေါက်ကိမ်းနဲ့နန်းတော်ပေါက်ကိမ်းမှာတနိုင်တပိုင်ကုန်ပစ္စည်းတည်ယူခွင့်ကိုတရုတ်ဘက်ကစတင်ပိတ်ပင်လိုက်ပြီးကျေကောင်ကနေလုပ်ငန်းသုံးမဟုတ်တဲ့ကားဆိုင်ကယ်သုံးဘိန်လက်တွန်းလဲတွေကိုကုန်စီဖြတ်တန်းသွားလာခွင့်မပြုတော့ဘဲတရားဝင်ကုန်စီလမ်းကိုသာခွင့်ပြုတော့မယ်လို့နိုဝင်ဘာ9ရက်မှာထုတ်ပြန်ထားပါတယ်။နေဆက်ကုန်သွယ်ရေးကိမ်းမှာလုပ်ငန်းသုံးမဟုတ်တဲ့ကုန်စီတည်ယူမှုတွေကိုနိုဝင်ဘာ17ရက်နေ့ကစပြီးကန့်သတ်သွားမှာဖြစ်ပြီးမန်ဝင်းကိမ်းမှာပြန်ဖွင့်မယ်လို့သိရပါတယ်။တရုတ်ဘက်ကကုန်ပစ္စည်းတင်သွင်းတာပိတ်လိုက်တာကြောင့်ကျေကောင်မှာပစ္စည်းတင်သွင်းနေတဲ့အခြေခံလူဒန်းစားများအလုတ်လက်မဲ့ဖြစ်လာနိုင်တယ်လို့သိရှိရပါတယ်ခင်ဗျာဆက်လက်ပြီးမြဝတီနှင့်ကွန်ကရစ်တွင်ထိုးစစ်ဆင်ရန်လှိုင်းပွဲမြို့နယ်မှာစစ်မှုထမ်းအင်အား80ဦးတောင်းခံတဲ့သတင်းကိုတင်ပြပေးပါမယ်ကရင်ပြည်နယ်လှိုင်းပွဲမြို့နယ်တွင်စစ်တပ်ကစစ်မှုထမ်းနှင့်ပြည်သူစစ်အဖြစ်အင်အား80ဦးတောင်းခံပြီးလှိုင်းပွဲစစ်ဗျူဟာသို့အ мян ဆုံးပို့ဆောင်ရန်ညွှန်ကြားထားကြောင်းသတင်းရရှိပါတယ်တို့ရာတွင်လက်ရှိအချိန်အထိလူ၉ဦးသာပေးနိုင်ပြီးစုဆောင်းခိုင်းသည့်စစ်အင်အားများကိုမြရီမြို့နယ်နှင့်ကော့ကရိတ်မြို့နယ်အတွင်ထိုးစစ်ဆင်ရန်နှင့်လုံခြုံရေးအတွက်နေရာချထားရန်ဖြစ်တယ်လို့သိရပါတယ်။အဲ့ဒီ၉ဦးကိုလည်းငွေထောက်ပံ့ခြင်း၊ရွာမြေ၊မြေလွတ်မြေရိုင်းတချို့ကိုပေးပြီးစည်းရုံးခဲ့တယ်လို့သိရပါတယ်။လှိုင်းပွဲတွင် KNU နှင့်တော်လှန်ရေးတပ်များအားကောင်းသည့်အတွက်အကြံဖက်စစ်ကောင်စီတပ်မှပေါ်တာဆွဲဖမ်းဆီးရန်ခတ်ခဲပြီးမြို့ပေါ်တွင်သာစစ်တပ်နှင့်စစ်ကောင်စီဝန်ထမ်းများရှိကာကြေးရွာများအားလုံးတွင် KNU နှင့်တော်လှန်ရေးတပ်များကလွှမ်းမိုးထားတာဖြစ်ပါတယ်။လှိုင်းပွဲမြို့နယ်စီမံကော်မတီဥက္ကဋ္ဌအဖွဲ့ကလိုအပ်နေတဲ့82ဦးရရှိရေးအစည်းအဝေးများလှုပ်ဆောင်နေပြီးစစ်မှုထမ်းစည်ရင်ကောက်ခံထားသူများတင်းရှောင်မာကဥပဒေနဲ့အညီအရေးယူရန်စရင်ကောက်ခံထားရသူဤအကိုသို့မဟုတ်ညီတူဦးကိုတာဝန်ထမ်းဆောင်စေရန်ညမထွက်ရအမိန့်ကိုဖောက်ဖျက်၍သွာလာနေသူများယင်းလမ်းစည်းကမ်းဖောက်ဖျက်သူများနှင့်လိုင်းစင်မဲ့မောင်းနှင်သူများကိုစစ်မှုထမ်းသိမ်းသွင်းရန်လှုပ်ဆောင်မှာဖြစ်တယ်လို့သိရပါတယ်ခင်ဗျာယခုနောက်ဆုံးသတင်းအနေဖြင့်အမေရိကန်ဆန်ဖရန်စစ္စကိုမြို့မှာຫນွေဥတော်လိုင်းရေးလူလူသပိတ်လှုပ်ရှားမှုပြုလုပ်တဲ့သတင်းကိုတင်ပြပေးပါမယ်နိုဝင်ဘာ10ရက်မှာအမေရိကန်ရောက် Free Burma Action Committee Northern California ကဦးဆောင်ပြီးຫນွေဥတော်လိုင်းရေးအောင်မြင်ဖို့စစ်ရေးနိုင်ငံရေးပူးပေါင်းညီညွတ်ကြပါစို့ဆိုတဲ့ခေါင်းစဉ်နဲ့လူထုသပိတ်လှုပ်ရှားမှုကိုပြုလုပ်ခဲ့တယ်လို့သတင်းရရှိပါတယ်။ San Francisco မြို့မှာ146ကျိန်မြောက်အဖြစ်မြေပြင်လူထုသပိတ်တိုက်ပွဲကိုຫນွေဥတော်လိုင်းရေးအင်အားစုတွေထောက်ပို့ပြည်သူတွေအဓိကပါဝင်ပြီးသပိတ်တိုက်ပွဲမှာဆင်နွှဲခဲ့ကြတာဖြစ်ပါတယ်ခင်ဗျာ။အခုတင်ပြခဲ့တဲ့သတင်းတွေကို Radio NUG သတင်းတောက် Carshell ကပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ
။ဒီပထမရနေပြီငါငွေလွှဲလိုက်တော့မယ်နော
်။ဟုတ်ဒါဆိုရင်ဆက်လိုက်မှာနော
်။ငွေထုတ်မယ်ငွေလွှဲမယ်။ချိန်နေတော့ငွေရတဲ့ဘယ်ယူ
ဟဲ့ဒီမှာ STV ရှိတယ်။ Currency စမျိုးတကဘာလုံးချရလွှဲလိုက်။ဟောဟော။အားလုံးပြောဒီ STV
ထီထိုးမထီထိုးမ
ဟာအမေဘယ်ထီရီထိုးမလို့လဲဘောမထီရီဖြစ်နေမယ်နော
်ဟဲ့ဒီမှာຫນွေဥတီရှိရဲ့ဒီပေါင်းရင်အကောင့်ထဲတိုက်ရိုက်ရောက်လို့တော်လည်းရေထောက်ဖို့ဟာအလုံးပြောဒီ STP
ဝေလဲရွှေစုထီထိုးထောက်ဖို့
ဒီတွင်ပြည်ပါလက်ပတ်နေပြီမို့
အမြဲငွေစုနာကတော့ STP
အလုံးပြောဒီ STP
ဒါတွေအလုံးဘယ်မှာသိနိုင်လဲ
STP ဘယ်မှာ STP
ီမှာကြီးနိုင်မယ
်အားလုံးပေါ်ဒီ STP
ရေဒီယို NUG သောတာရှင်များခင်ဗျာယခုတခါတင်ဆက်ပေးမယ့်တော်လိုင်းကြီးကဗျာအစီအစဉ်မှာရှင်မျိုးငယ်ရေးသားပြီးလွတ်လပ်ຫນွေဦးခန်းစားရွတ်ဖတ်ထားတဲ့ရောင်နီဥကိုမော်ဖူးခြင်းမီလို့အမည်ရတဲ့တော်လိုင်းကြီးကဗျာကိုနားဆင်ကြရမှာဖြစ်ပါတယ်ခင်ဗျာ
ရောင်နီဥကိုမော်ဖူးခြင်းပြီးအမောင်မိုက်ဆုံးညတွေထဲနာကျင်မှုကိုမျက်ရည်နဲ့စတင်ခဲ့ရတယ်စကလုံးတွေခန်းချောက်အက်ကွဲအသွေးတဲ့အသားတွေကယုံထလာတဲ့နှလုံးသားနဲ့ချစ်ချင်းမြတ်တာဟာအမှန်တရားကိုဥတီခြိလှမ်းတွေကိုရွက်လွင့်အာယုံဥအလင်းသစ်စီခြိတက်တရားတဲ့ဘက်မှာတည်စီခဲ့တယ်တည်ဆောက်ခဲ့သမျှဖြိုချခံလိုက်ရတဲ့အခါဘဝတွေဟာပလာနတ်တီဘယ်လိုအဘိဓမ္မာနဲ့ဖျားတွေပွင့်ခဲ့ပါသလဲမေးကြအဖြေဟာပဲ့တင်တန်တောင်ပြန်မလာတဲ့အခါကို့တရားကို့ပြန်ရှာခဲ့ကြရတယ်လွတ်မြောက်ခြင်းဟာဘယ်မှာလဲအမောင်ဟာပိမ့်ပိတ်လွန်းတဲ့အခါကြယ်တွေဟာကို့ကိုယ်ကိုထွန်းညှိသူတို့အလင်းတွေနဲ့လမ်းပြလျှောက်တဲ့ခရီးနီးပါစေပွင့်တဲ့ပန်းတွေလှပါစေตาရာလှပမနှက်ခင်းအလှတွေ့ပါစေအာယုံကျင်းအလင်းစီသူတို့ဘဝကိုရင်းလို့လမ်းညွှန်ကြလမ်းခုလမှာတချို့လဲမထင်မှတ်ပဲကြွေကြရာအခမ်းအနားဆုံးအလှတွေပေါလောကရဲ့တရားမှာအမှောင်ကိုအလင်းဟာအနံ့ရစမြဲမဟုတ်လားဒီလိုတရားကိုနာကြားခြင်းပါရဲ့အနိုင်အရှုံးအလင်းအမှောင်အမှန်အမှားလောကဓာတ်တရားဟာအလှဲ့ကြပေါ်မငင်းဆန်ခဲ့ပါဘူးအလိုက်သင့်လွင့်မျောခဲ့ရတယ်လမ်းခုလမှာကြယ်တွေကြွေတဲ့လားမကြွေပါဘူးကြယ်တွေဟာလင်းမြဲလင်းဆဲပါပဲကြယ်တွေဟာကြွေပြီးသွားတဲ့အခါသူတို့အလင်းဟာအလင်းနှစ်တန်းပေါင်းများစွာတည်ရှိနေကြတာပဲလေ။အိုးချစ်တော်ကြယ်များတင်တို့အလင်းတွေထာဝရတည်ပါစေ။အမောင်တို့ကိုထိုးခွဲပစ်လိုက်ဖို့နှလုံးသားမှာစိုက်ပျိုးခဲ့တဲ့ကြယ်ပန်းတွေတတော်လုံးဝေနေပြီ။တလန်းချင်းလှန်ရင်ခရီးတွေနှင်ရသွားမဲ့လမ်းဖြောက်တန်းပါစေလာမဲ့ဘေးအဝေးရောက်ပါစေချစ်ချင်းမေတ္တာတရားနဲ့ခရီးတွေပေါ်ဒါဟာစာတင်ကြောင်းဒါဟာဆေးယုံဒါဟာရှေးဟောင်းယဉ်ကျေးမှုနည်းမြေဒါဟာဘာသာရေးအဆောက်အအုံဒါဟာပရဟိတဒါဟာမိမ့်မနဲ့ကလေးဒါဟာငါတို့မနဲ့ပြန်လက်လက်ဆက်ဆက်တွေးဒါဟာငါတို့အပိတမဒါဟာငါတို့တရားလမ်းမတွေဟာအမှောင်ထဲမှာငါတို့တွေးခေါ်ညှော်မြင်ရတာပါပဲအမှောင်ဆုံးညတွေဖြတ်ကျော်သွားဖို့ညလင်းမိအိမ်လည်းမရှိတန်လိုက်အိမ်မြောင်လည်းမပါနှလုံးသားနဲ့ချစ်ချင်းမေတ္တာကိုသာတည်ဆောင်ခဲ့ပါရဲ့လေအမှောင်ကိုကြော်ဖြတ်ရင်းလင်းအာယုံရောင်နီတန်းသည့်အထိကျဲစင်တို့ရဲ့အလင်းနဲ့အပြင်းချီတက်ခဲ့ကြရ။အိုးအာယုံချင်းအလင်းသစ်မနဲ့ခင်းစီချီတက်ရင်ရောင်နီဥကိုမော်ဖူးခြင်းစမ်းလှပြီလေ
။ရေဒီယို NUG ကိုနားဆင်နေကြရတာဖြစ်ပါတယ်ခင်ဗျာ။ယခုတခါမြမနွေဦးခရိုနီကယ်နိုဝင်ဘာ9မြင်တွင်ပြည်တွင်းဆက်ပိတ်ဆို့မှုနှင့်အငတ်ဘေးဆိုတဲ့ခေါင်းစဉ်နဲ့မူမခဆောင်းပါးကိုနွေဦးနိုင်ကတင်ဆက်ပေးထားပါတယ်ခင်ဗျာ
မ
မြန်မာနွေဦးခရိုနီကယ်နိုဝင်ဘာ9ရက်မြင်တွင်ပြည်တွင်းစစ်ပိတ်ဆို့မှုနှင့်အငတ်ပြီးပြည်တွင်းစစ်ဖြစ်ပွားလာတာ3နှစ်နီးပါးရောက်ရှိလာသလိုယခု2024ခုနှစ်ထဲမှာစစ်ပွဲရဲ့အရှိန်ဟုန်ဖြစ်ပွားတဲ့နေရာအခြေဝန်လူထိခိုက်မှုအရေအတွက်မြို့တွေကနေအိမ်အဆောက်အအုံပျက်စီးမှုတွေလက်ရှိအချိန်အထိအမြင့်ဆုံးအဆင့်ကိုရောက်လာနေတယ်လို့ဆိုနိုင်ပါတယ်။တည်ဆုံမှုတွေမှာစေကနန်းအောက်ရှိတဲ့အရေအတွက်တွေကတည်င်းမဖြစ်ဘူးလို့ဆိုရလောက်အောင်ဂယုပြုစရာကိန်းကနန်းတွေမဟုတ်ကြတော့ပါဘူး။အရက်သားတည်ဆုံမှုဖန်းစည်းခံရမှုစစ်တုံ့ပန်းအဖြစ်ဖန်းစည်းရမိခြင်းတိုက်ပွဲအတွင်းတည်ဆုံတဲ့အရေအတွက်မြို့ရွာပျက်စီးဆုံးရှုံးခြင်းစတဲ့အရာတွေကနိုင်ငံရဲ့နေရာအတော်များများမှာနေစဉ်ဖြစ်နေကြအရာတွေလို့မှတ်ယူလာကြတဲ့အနေအထားရောက်လာပါတယ်။လက်ရှိအနေအထားကိုကြည့်ရင်စစ်ကောင်စီကအကြေပြန်ဆုံးပိတ်ဆို့မှုလုပ်ထားတဲ့ရခိုင်ပြည်နယ်မှာလူဦးရေတိမ့်နေချီအစားအစာရိတ်ခါရရှိနိုင်ဖို့ဝယ်ယူနိုင်ဖို့အခက်ခဲနဲ့ကြုံနေကြရပါတယ်။ရခိုင်ပြည်နယ်တစ်ခုလုံးကိုအေးအေးလက်နက်ကင်အဖွဲ့ကအင်အားအသာစီးရပြီးတော့စစ်ကောင်စီတပ်တွေထက်ပုံမူကျေပြန်းတဲ့နေမီမြို့တွေကိုထိန်းချုပ်ထားနိုင်တာဖြစ်လို့စစ်ကောင်စီဘက်ကရခိုင်ပြည်နယ်အတွက်ဒေဆောင်မဲ့ရိတ်ခါလောင်စာစီစေဝါတွေကိုဝင်ပေါက်လမ်းကြောင်းတွေမှာတင်းတင်းကြပ်ကြပ်ကန့်သတ်ထားပြီးတော့၎င်းတို့ရဲ့လက်နက်ကင်တပ်တွေအတွက်လိုအပ်တဲ့ရိတ်ခါ၎င်းတို့အုပ်ချုပ်ရေးရန်တရားတွေကဝန်တန်းတွေနဲ့အနေငယ်မျှသောအရက်သားတွေအတွက်တည်ယူပို့ဆောင်မဲ့ပမာဏကိုသာအဓိကအားဖြင့်ရေလံနဲ့ပို့ဆောင်ပြီးထိန်းချုပ်ခွဲဝေရောင်းချနေတဲ့အနေအထားဖြစ်ပါရည်။ရခိုင်ပြည်နယ်အနေနဲ့ဆန်စပါးစိုက်ပျိုးနိုင်တဲ့ဒေသဖြစ်ပေမဲ့လေကြိုတင်တူလောင်ထားနိုင်တဲ့အခွင့်အလမ်းမျိုးတနေနဲ့တနေသေးဆောင်ရောင်းဝယ်ဖို့ရမှာလုံခြုံရေးလောင်စာစီစတဲ့အခက်ခဲတွေနဲ့ကုန်စည်နှုန်းမတန်တဆမြင့်မားနေပြီးတော့တာမန်အရက်သားတွေအနေနဲ့အငတ်ဘီးနဲ့ရင်ဆိုင်ရနိုင်တဲ့အနေအထားကိုရောက်ရှိနေတာဖြစ်ပါတယ်။ပြီးခဲ့တဲ့နိုဝင်ဘာလ23ရက်နေ့ရခိုင်ပြည်နယ်မှာအေအေနဲ့စစ်ကောင်စီတပ်တို့အကြားတိုက်ပွဲစတင်ပြီးတော့နောက်တစ်ရက်မှစခဲ့တဲ့ပိတ်ဆို့မှုဟာအခုဆိုတစ်နှစ်ပြည့်ဖို့ရက်အနည်းငယ်သာလိုတော့တာဖြစ်ပါတယ်။ဒီလိုပိတ်ဆို့မှုနဲ့လက်နက်ကင်တိုက်ပွဲတွေအကြားကနေအခြားသောဒေသတွေကိုတင်းရှောင်နိုင်ဖို့ငွေကြီးတစ်စုံတရာတတ်နိုင်တဲ့သူတင်းရှောင်ဖို့လမ်းကြောင်းနဲ့နှီးဆက်သူတွေတင်းရှောင်ခဲ့ကြပေမဲ့အများအပြားကတင်းရှောင်နိုင်ခြင်းမရှိကြပါဘူး။ရခိုင်ပြည်နယ်တောင်ပိုင်းတန်ကျွဲမြို့လိုဒေသတွေအဖို့တိုက်ပွဲတွေကူးဆက်လာချိန်မှာဆက်ဆက်နေတဲ့အေယာဝတီတိုင်းကတဆင့်တိုက်ပွဲလွတ်တဲ့ဒေသတွေကိုတင်းရှောင်နိုင်ပေမဲ့ရခိုင်ပြည်နယ်မြောက်ပိုင်းလိုအနောက်ပိုင်းလိုဒေသကအရက်သားတွေအဖို့စစ်တွေကြောက်ဖြူတို့လိုမြို့ကတဆင့်လေကြောင်းခရီးနဲ့သာတင်းရှောင်နိုင်မဲ့အခွင့်အလမ်းရှိပြီးတော့ကုန်ကြစည်များပြားတာကြောင့်အများတက်နိုင်တဲ့အနေအထားမဟုတ်ကြပါဘူး။လေကြောင်းခရီးနဲ့ထွက်ခွာနိုင်တဲ့စစ်တွေကြောက်ဖြူတို့ကိုလည်းရခိုင်ပြည်နယ်တဲကအခြားမြို့အခြားရွာတွေကနေလွယ်လွယ်ကူကူသွားရောက်နိုင်တဲ့အနေအထားမဟုတ်ပါဘူး။နေမြေအဖြစ်အကျေပြန်ဆုံးပိတ်ဆို့မှုရဲ့အကျိုးဆက်ကြောင့်နောက်နှစ်လေလောက်မှရခိုင်ပြည်နယ်မှာရှိတဲ့လူဦးရေနှစ်သန်းလောက်အငတ်ဘေးကြုံရနိုင်ကြောင်းမကြာသေးခင်ရက်ပိုင်းအတွင်းကုလသမဂ္ဂဖွံ့ဖြိုးရေးအစီအစဉ်ကထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။အစားအသောက်ရိတ်ခါလောင်စာနဲ့ဈေးဝါးတွေလိုမျိုးကိုတင်သွင်းခွင့်ကန့်သတ်လိုက်တာရဲ့အကျိုးဆက်ကအတံမွေးဝမ်းကြောင်းလုပ်ငန်းဒေတာတွင်ရိတ်ခါထုတ်လုပ်မှုကိုပါထိခိုက်စေသလိုမယုံနိုင်လောက်တဲ့ကုန်စည်နှုန်းတွေမြင့်တက်မှုကြောင့်လေဝယ်ယူစားသုံးနိုင်ခြင်းမရှိတဲ့အခြေအနေတွေကိုစိုက်ရောက်စေတာတွေ့ရတဲ့သဘောဖြစ်ပါတယ်။အဲ့ဒီအစီရင်ခံစာမှာဖော်ပြထားရမှာရခိုင်ပြည်နယ်ရဲ့လူဦးရေ95ရာခိုင်နှုန်းလောက်ဟာအန္တရာယ်ကျရောက်နိုင်တဲ့အနေအထားထိဖြစ်စေနိုင်တယ်လို့ဆိုထားပါတယ်။စစ်ကောင်စီအနေနဲ့ရိတ်ခါလောင်စာဈေးဝါပိတ်ဆို့မှုကစီရင်အတွက်အသာစီးရဖို့ရည်ရွယ်ပြီးလုပ်ခဲ့တာဟာတနှစ်ပြည့်တဲ့အချိန်မှာစီရင်အရာရှုံများစွာနဲ့ရင်ဆိုင်နေရပြီးတော့နေမြေအများပြားလက်လွတ်ဆုံးရှုံးကာအနောက်ပိုင်းတိုင်းစစ်ဌာနချုပ်ဆုံးရှုံးလူအခြေအနေရောက်နေတာတွေ့ရမှာဖြစ်ပါတယ်။ဒီလိုပိတ်ဆို့မှုကစီရင်အရာထိရောက်တဲ့အကာအကွယ်ဖြစ်မနေပဲရခိုင်ပြည်နယ်ဒဲမှာနေထိုင်တဲ့တန်းနဲ့ချီတဲ့အရက်သားတွေကသာကြီးမားတဲ့တက်ရောက်မှုတွေအချက်အသေးတွေတဲ့ရောက်ရှိစေခဲ့တာဖြစ်ပါတယ်။တနည်းအားဖြင့်ပြောရရင်စစ်ကောင်စီကလူသားတွေအပေါ်မှာကျူးလွန်တဲ့ပြစ်မှု Crime Against Humanity လို့ဆိုရမှာဖြစ်ပါတယ်ခင်ဗျာ
။ Radio NUG သောတာရှင်များခင်ဗျာ။ယခုတခါတင်ဆက်ပေးမယ့်တော်လန်ရေးတီဂီတအစီအစဉ်မှာຫນွေဥချစ်သူ and KD fan ရေးသားပြီးတူတူနှင့်အဖွဲ့တီဆိုထားတဲ့ Justice လို့အမည်ရတဲ့တော်လန်ရေးတီဂီတကိုနားဆင်ကြရမှာဖြစ်ပါတယ်ခင်ဗျာ
Yeah na khana chwe le gamba mi sa ni nga le cha ne chi khwe lu
ခေတ္တရန်နာလိုက်ပါမယ်ရှင်မြန်မာစံတော်ချိန်မနေ့၈နာရီခွဲနဲ့ည၈နာရီခွဲအချိန်မှာပြောင်းလဲဆိုပြကြပါလို့ရှင်ရေဒီယိုအန်ယူဂျီကိုမနေ့ပိုင်း၈နာရီခွဲမှာလိုင်းတူ60မီတာ19.7 MHz နဲ့ညပိုင်း၈နာရီခွဲမှာလိုင်းတူ95မီတာ 17.6 MHz တို့မှာဓာတ်ရိုက်ဖမ်းယူနိုင်ပါသေးတယ်ရှင်မြန်မာနိုင်ငံသူနိုင်ငံသားများကိုယ်စိတ်နှဖျားစမ်းမချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့ရေဒီယိုအန်ယူဂျီဖွင့်သူဖွေသားများကဆုတောင်းလိုက်ရပါတယ်ဆန်ဖရန်စစ္စကိုဘေးအေရီးယားအခြေဆိုင်မြန်မာမိသားစုများနိုင်ငံတကာကစေတနာရှင်များ လို့အားပေးမြရဲ့ Radio NUG ဖြစ်ပါရဲ့ရှင်။အရေးတော်ပုံအောင်ရမည်။